လွိုက်ကောဒီမိုဆူဖရူဆူအပါဝင်ကရင်နီပြည်နယ်တွေမှာတိုက်ပွဲတွေကြိုကြားဖြစ်ပွားနေပြီးမဲ့ဝန်စာတွေစပားဆိုင်ကြတဲ့တောင်သူတွေဟာပြစ်ခတ်မှုတွေကိုရှောင်ရင်တင်းရင်ဆိုင်ပြူရသလိုအခုမိုးစပားရည်သိမ်းတဲ့အချိန်မှလည်းအနေရကြားတွေကပဲနောက်နှစ်ဝန်စာတွေလုကင်နေကြတယ်လို့လွိုက်ကောမြို့နယ်ကုန်းတာရွာခံတူကပြောပါတယ်
တောင်သူတွေကတောင်ငန်လေးတိမ့်မယ်ဆိုရင်ဒီစပားတိမ်နေတာသူစကန်ဆိုင်မျိုးဖြတ်သွားရတော့အဲ့ဒါဆိုတော့ခွင့်တောင်းရတော့ဘာလို့ရှိရပေါ့နော်သူတို့ကတော့ဒီအရန်အချိန်မရှုပ်ထူးဆိုတော့ကြည်ကြည်ကြည်ခွင့်ပေးပါတယ်နဲ့ဒီလူကြီးအရန်များတော့အဆက်တည်းနဲ့စီးတုံးကြီးနဲ့လာတော့ဆိုတော့သူကလက်နဲ့ကြည်တစ်ချက်နဲ့ဆက်ပြီးပြီးတော့တတိပင်းမှအလိုလိုလူစုခွဲခန့်တာမျိုးလည်းရှိရပေါ့နော်ကျွန်တော်တို့ကလည်းတနည်းတောင်တော့တွေ့ရတယ်ဒီတစ်ခုပဲကိုကလောက်ထားတာပေါ့နော်ဒီနောက်တနည်းတွေ့ဟိုစာဝန်ကြီးတွေ့တော့လည်းဒီရောက်ပဲချက်ချင်းရမှာဆိုတော့ကျွန်တော်တို့လည်းဒီ NDA တရားမြင်ပြီးတော့လောက်ဆ ਾਇ ရတာပေါ့နော်
လွိုက်ကောကုန်းတာရွာတောင်ပေါ်နဲ့စောင်းကန်ကြီးရွာဘက်မှာစစ်ကောင်စီတပ်တွေဟာကာလာကြာရှည်အထိုင်ချတက်ဆွဲထားပြီးလက်နက်ကြီးတွေနဲ့မကြာပစ်ခတ်နေတာပါဒီလိုအခြေအနေအောက်မှာစပားဆိုင်တဲ့တောင်သူတွေဟာကြောက်ကြောက်လန့်လန့်နဲ့ရေရှည်စားနေရခါဖူလုံကြီးရုန်းကန်နေရတာဖြစ်ပါတယ်ကရင်ပြည်ဒေသမှာအဓိကမိုးစပားမြေပဲပြောင်းစားတဲ့တင်းနှံတွေစိုက်ပျိုးလေးရှိပါတယ်ဒါပေမဲ့ဆေးရနာတင်ပြီးနောက်ပိုင်းဒီလုပ်ငန်းတွေအတီတကျမလုပ်ကင်နိုင်ကြပဲရွာသူရွာသားတွေဘေးလွယာတင်းရှောင်လိုက်ဒေသတည်ငြိမ်အစာပြည့်ရေးနေရပြန်လာလိုက်နဲ့ပြေးလွှားနေတာအခုဆိုရင်၃နှစ်ထဲဝင်လာပါပြီအခုဆိုတိုက်ပွဲနဲ့ကင်းဝေးတဲ့နေရာလောက်သာလျာလုပ်ငန်းတွေလုပ်ကင်နိုင်ကြတယ်လို့ဆိုပါတယ်လျာဤက3000လောက်ရှိတဲ့ဒီမိုဆူမြို့နယ်အရှိပိုင်းမှာတော့ဒီနေ့ဆိုရင်ထောင်ကနန်းလောက်ပဲစိုက်ပျိုးနိုင်တယ်လို့ကီနီပြည်နယ်အတွင်းတခြားမြို့နယ်တွေလည်းဒီလိုအလားတူသိမ့်မစိုက်ပျိုးနိုင်ပဲဖြစ်နေတယ်လို့ဒေတာရင်းအခြေအနေကိုအမြဲမပြတ်လေ့လာဆောင်ကြည့်နေတဲ့ကီနီလူခွင့်ရေးကွန်ရက်အဖွဲ့ကပြောပါရယ်ဘောလခဲနဲ့ဖရူဆိုဂျားမှာလည်းစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်လှုပ်ရှားမှုကြောင့်ကီနီပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားဂျိုကြားနှစ်ဖက်ပစ်ခတ်မှုတွေရှိပြီးကျေးရွာအများစုကဘေးလွယာတင်းရှောင်နေကြတာပါစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းမှအုံပြတိုက်ခိုက်တာကြောင့်အန်နီယရီဂျားကနေစစ်ဆောင်ရွာခံတွေအသက်ဆုံးပြီးတော့စပားရိတ်သိမ်းကြရတယ်လို့ဒေသခံတဦးက VOE ကိုပြောပါတယ
်။တချို့ဒီတမွားရှိတဲ့ရွာတွေကဟိုနေ့ကြီးကြောင့်စပားနေနေကြလာရင်လည်းလေလုံချုံတော့ဘယ်လုံချုံလဲသူတို့ကတစ်ခါကြရသူတို့ကလည်းဒီနေလက်ပတ်ကျဲတော့လက်ပတ်ကျဲတော့ကိုယ်ကလည်းလုံချုံတော့မလုံချုံပါဘူးဒါပေမဲ့စပားရိတ်ပေါ်လည်းအချိန်ကြာပြီဆိုတော့ဟိုအသက်ဆုံးတော့ပြန်လာရင်လည်းဒီနိုင်နဲ့ထွက်ပြေးလဲအဲ့လိုပဲလုပ်ရတော့ပေါ့အချိန်တွေကတော့ဆူတဲ့ချိန်တော့မရရဲပေါ့တော့မဆူတဲ့ချိန်တော့နေ့ကြီးချိန်တော့ပြန်လာရင်လို့ရရင်လည်းပြန်လာရင်ကျတာပေါ့ကိုယ်ကကျွန်တော်အုပ်စုကတော့ဟိုစပားတစ်ခုကပဲလုပ်ရပါလေဒီဒီဟာဘာမှလုပ်လို့မရပါဘူးအကူကတော့ကျေကျေလွန်လွန်လောလဲအချိန်နေပါပဲလေ
ဖရူဆိုမျိုးနဲ့ရှေ့ပိုင်းမှာနေတဲ့စစ်ဆောင်တူကတော့စစ်ကောင်စီကဝင်ရောက်တက်စခန်းချထားတဲ့ကြေးရွာတွေကတောင်ရလုကင်လို့မရပါပဲ။သူတို့နဲ့ဝေးတဲ့နေရာတွေကဒေသအခြေအနေပေါ်မူတည်ပြီးလုပ်နေတယ်လို့ပြောပါတယ်
။ဆက်တော့မဝေးတဲ့ရွာတွေကမှလုံးလုံးရတယ်။ဒါမှနိခေလိုင်းနာထောက်ရဲ့အဲ့လိုမျိုးကနော်အချိန်တွေကနည်းနည်းနေဆိုလို့ရှိတော့ဒီကောင်ကပြလာအဲ့လောက်ကြတယ်အချိန်နဲ့ငယ်လို့ရှိတော့တော်မှာလို့သူပြအဲ့ဒါလည်းနေဒီသူတို့အကစားထူတာတော့တရားမှမလုပ်ဘူးပြောမှာပေါ့
အခုနှစ်ကရင်ဒေသမှာမိုးများရေကြီးလို့မိုးစပားဧကထောင်ပေါင်းများစွာနှစ်မျိုးပျက်စီးပြီးအထွတ်နှုံးကျဆင်းမဲ့အခြေအနေနဲ့လည်းရင်ဆိုင်ကြရတယ်လို့တောင်သူတွေကပြောပါတယ်။ဒါပြင်ပြီးခဲ့တဲ့ဩဂုတ်လဒုတိယအပတ်လောက်ကမိုးပြဲစေဆိုရင်ရေမှတ်အထက်ကျော်လွန်နေဆိုပြီးဆယ်ရေထုတ်လွှတ်မှုကြောင့်ကြားပြည်နယ်ဘလူးချောင်းတလျှောက်ကခမန်းလေကတသောင်းဝန်းကျင်နှစ်မျိုးပျက်စီးခဲ့တယ်လို့ကရင်လူခွင့်ရေးအဖွဲ့ကပြောပါတယ်ရှင်။